အမေရိကန်သမ္မတဗရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီပူတင်တို့နှစ်ဦးကုလသမဂ္ဂအထူးတင်ကြီးလာကမှာပြောကြားတဲ့မင်းကွန်းအတွင်းသိသာတဲ့သဘောထားကွဲပြားမှုတွေဖြစ်ပေါ်နေပါတယ်။စီးရီးယားနိုင်ငံအတွင်းသွေးထွက်တောင်ယူမှုတွေကြီးမားစွာဖြစ်ပေါ်ပြီးအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေဖြစ်ပေါ်နေတဲ့အတွက်စစ်မဖြစ်ခင်ကာလာတုန်းကအခြေအနေကိုပြန်ရောက်ဖို့မဖြစ်နိုင်တော့ဘူးလို့ခေါင်းဆောင်နှစ်ဦးမျက်နှာချင်းဆိုင်မှာတွေ့ဆုံခင်ကုလသမဂ္ဂအထူးတင်ကြီးလာကံကိုပြောကြားတဲ့မင်းကွန်းအတွင်းသမ္မတဗမာကထည့်သွင်းပြောကြားခဲ့ပါတယ်။စီးရီးယားသမ္မတဘာရှားအယ်အာဆတ်ယာကိုယာရုကဖယ်ရှားပြစ်မဲ့ထင်းချုပ်ပြုတ်လို့တဲ့အတင်ကူးပြောင်းမှုလှုပ်ဆောင်ဖို့သမ္မတဥပမကတောင်းဆိုလိုက်ပါတယ်။ဒါပေမဲ့ကုလသမဂ္ဂအထွေထွေညီလာခံကိုဆယ်စုနှစ်တခုအတွင်းမှာပထမဆုံးအကြိမ်မင်းကွန်းပြောကြားတဲ့သမ္မတပူတင်ကတော့ဆီးရီးယားခေါင်းဆောင်ယာရုကပြုတ်ကျရေးအတွက်တိုက်ပွဲဝင်နေတဲ့ IS Islamic စစ်တွေးကြွတွေကိုတိုက်ခိုက်နိုင်ရေးအတွက်သမ္မတအာဆတ်အစိုးရနဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိရင်ကြီးမားတဲ့အမှားယွင်းမှုဖြစ်လိမ့်မယ်လို့သတိပေးပြောကြားပါတယ်။ဒုတိယကမ္ဘာစစ်တုန်းကဟစ်တလာပြုတ်ကျရေးအတွက်နိုင်ငံတကာကပူးပေါင်းတိုက်ခိုက်ခဲ့တယ်လို့မျိုးခြေပြန့်တဲ့နိုင်ငံတကာညွန့်ပေါင်းအဖွဲ့ဖွဲ့စည်းပြီး IS စစ်တွေးကြွတွေကိုတိုက်ခိုက်ကြဖို့သမ္မတပူတင်ကတောင်းဆိုလိုက်ပါတယ်။